ထိုင်းမြန်မာနယ်စပ်ဒေသမှာစစ်ကောင်စီတပ်တွေနဲ့လက်နက်ကိန်းတွန်းလှန်နေတဲ့ဒေသခံအဖွဲ့တွေကြားမကြာခင်ရပ်ပိုင်းတွင်းတိုက်ပွဲတွေပြင်းထန်နေလာတဲ့အတွက်မြန်မာနိုင်ငံအရှေ့ပိုင်းဒေသတလောကနေထိုင်းနိုင်ငံနဲ့ထွက်ပြေးခိုလုံလာတဲ့မြန်မာနိုင်ငံသားဒီရပ်ပိုင်းတွင်းမှာပဲ9000ကျော်နေပြီလို့ထိုင်းသတင်းမီဒီယာတွေမှာရောထိုင်းအရာရှိတွေကပါကြေညာသတင်းတွေမှာပြောပါတယ်ထိုင်းနိုင်ငံတပ်ပြင်းနယ်တွေကိုမြန်မာဘက်ခြမ်းမြောက်ရီဘက်ကနေဘုရူးနေညမာတဲ့ထွက်ပြေးခိုလုံလာသူက9500လောက်ရှိနေပြီးတော့ဒီထဲမှာကလေးငယ်100ကျော်ပါနေတယ်လို့အမည်မဖော်လို့တဲ့လုံခြုံရေးအရာရှိပြောကြားချက်ကိုထိုင်း PBS သတင်းဌာနမှာဖော်ပြပါတယ်။နေဆက်မြို့ဖြစ်တဲ့မဲဆောက်ကိုရောက်နေတဲ့ထွက်ပြေးခိုလုံလာတဲ့လူအုပ်တွေကိုကြေတပရင်းနေက PBS သတင်းမှာဖော်ပြပါတယ်။တိုက်ပွဲတွေကကြေတပရင်းနေအထိလည်းဆက်လက်ဖြစ်ပွားနေတာဖြစ်ပြီးတော့တနက်တန်တွေကိုထိုင်းမဲချမ်းကတော့ကြားနိုင်တယ်လို့မဲဆောက်အာဏာပိုင်တွေကပြောပါတယ်။